ဒုတိယကမ္ဘာစစ်နောက်ပိုင်းမှာပထမဆုံးအကြိမ်အနေနဲ့ဂျပန်မရင်းတပ်ဖွဲ့ဖွဲ့စည်းတဲ့အခမ်းအနားဒီကနေ့ကျင်းပပါရတယ်။တောင်တရုတ်ပင်လယ်နဲ့ထိစပ်နေတဲ့နယ်မြေတစ်လျှောက်ကကျွန်းတွေကိုတရုတ်နိုင်ငံဘက်ကအတင်းလာသိမ်းပိတ်တာမျိုးကိုဂျပန်ကစိုးရိမ်ပြီးတော့အခုလိုတပ်ဖွဲ့စည်းတာပါ။ကျူရှူးကျွန်းဆွဲအနောက်တောင်ဘက်ကဆာစီဘိုကျွန်းနီးကစစ်စခန်းမှာမရင်းတပ်ဖွဲ့ဝင်1500လောက်ဟာစိုးရွားတဲ့ရာသီဥတုအောက်မှာပဲတပ်ဖွဲ့စည်းတဲ့အထိမ်းအမှတ်အခမ်းအနားကျင်းပခဲ့ပြီးကျူးကျော်သူတွေသိမ်းပိတ်ထားတဲ့ကျွန်းကိုပြန်လည်ရယူတဲ့စီရေးသရုပ်ပြတ်မှုမိနစ်20ကြာအောင်ပြုလုပ်ခဲ့ပါရတယ်။ဂျပန်နိုင်ငံအနေနဲ့လူညိုရေးဆိုင်ရာအခက်အခဲတွေတိုးပြီးတော့ရင်ဆိုင်လာတဲ့အချိန်မှာဂျပန်ကျွန်းတွေကိုကာကွယ်သွားဖို့ဒုတိယကာကွယ်ရေးဝန်ကြီးတိုမိုဟီရိုယာမာမိုတိုကအခမ်းအနားတွင်ပြောသွားပါရတယ်။ဂျပန်မရင်းတပ်ဖွဲ့ရဲ့အခုလိုစီရေးလှုပ်ရှားမှုဟာအိန္ဒိယနိုင်ငံတွေအပေါ်ချိန်ချောက်တလူမျိုးဖြစ်မလားဆိုပြီးတော့ဝေဖန်သုံးသပ်မှုတွေလည်းရှိနေပါရတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းပြန်ရေးဆွဲတဲ့ဖွဲ့စည်းပုံဥပဒေမှာဂျပန်နိုင်ငံအနေနဲ့ပုံမှန်စစ်တပ်မရှိရဘူးဆိုပြီးတော့ထဲသွင်းရေးဆွဲထားတာကြောင့်မှာအနောက်ပစိဖိတ်ဒေသကိုအလွယ်တကူသွားနိုင်မှုကြိုးပမ်းနေတဲ့တရုတ်နိုင်ငံရဲ့နေမီချစ်ချွေမှုကိုဟန်တာတဲ့အနေနဲ့ဟယ်လီကော်ပတာတွေကုန်းရီနှမျိုးသွားတက်ခတ်ရေးရင်တွေနဲ့တခြားအစစ်မြင့်စစ်ပတ်သုံးရင်းနဲ့ပါဝင်တဲ့ Marine Tech အင်အားတိုးချဲ့နေတာဖြစ်ပါတယ်ခင်ဗျာ။